ရန်ကုန်တိုင်းဒေသကြီးဆွေရဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိမ့်သိမ်းခံနေရတဲ့11 Media Group ကသတင်းတောက်3ယောက်ကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးတာမွေမြို့နယ်တရားရုံးမှာရုံးထုတ်ဆစ်ဆီပါတယ်။သတင်းတောက်တွေဘက်ကအမခံရဖို့လျှောက်ထားခဲ့ပြီးအမခံပေးပေးကိုတော့အောက်တိုဘာ26ရက်နေ့တောက်ကြနေ့မှာအမိန့်ချမယ်အကြောင်းအကျိုးဆောင်ရှင်းနေတွေကပြောပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုထည့်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။သတင်းတောက်၃ယောက်ကိုရုံးထုတ်စစ်ဆေးရတဲ့ပတ်သက်လို့11 Media Group သတင်းတောက်ဒီဘက်ကရှင်းနေဖြစ်လိုက်ပါဆောင်ရွက်ပေးတဲ့ရှင်းနေဦးကြီးမိကခုလိုပြောပါတယ်
။တည့်ရလို့စစ်တယ်။နောက်တည့်ဆွဆွဲခံရတဲ့လူ၃ယောက်ဂျာနယ်လစ်သမား၃ယောက်တို့အာမခံရှောက်တယ်ပေါ့နော်။အဲဟိုကနေ26ရက်တောက်ကြနေမှာအမိန့်ချမယ်နော်။အဲပြီးရင်တည့်ရလို့ဆက်စစ်မယ်။အဲတရလိုကအခုပထမတရလိုတိုင်ကြားတဲ့လူကိုမပြီးသေးဘူးအဲသူကလူပြတ်တက်တဲ့9ယောက်တင်ထားတယ်9ယောက်နော
်တန်ကြီးသားကြီးဆိုအဖွဲ့ကိုပြည်သူများကအကြီးညိုပြက်ပြီးအယုံကြီးမဲစီတယ်ဆိုတဲ့အချက်နဲ့11 Media Group ကအေဒီတာချုပ်တာဝန်ခံအေဒီတာနဲ့သတင်းတောက်ချုပ်3ယောက်ကိုတန်ကြီးသားကြီးဆိုအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရလိုလို့အမှုဖွင့်ထားတာဖြစ်ပါတယ်ဒီလိုသတင်းတောက်3ဖန်ဆီးခံရတဲ့ပေါ်မြန်မာသတင်းမီဒီယာကောင်စီပါဝင်နိုင်ငံတကာကကန့်ကွက်ထားသလိုဒီလိုဖန်ဆီးရတဲ့အတွက်မြန်မာဒီမိုကရေစီပြောင်းလဲအတွက်လည်းစိုးရိမ်စရာဖြစ်တယ်ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်နေပါတယ်။ဒီနေ့တာဝန်မျိုးနဲ့တရားရုံးကိုရောက်လာတဲ့ကြေးမွန်သတင်းစာတိုက်ပိုင်ရှင်အောင်ဖြစ်တဲ့ဒေါ်မြင့်မြစိန်ကသတင်းသမားတွေကိုဖန်ဆီးရဲ့ပေါ်သူ့အမြင်ကိုခုလိုပြောပါတယ
်။ဂျာနယ်စစ်စားတွေကလည်းအန်တီလိုသတင်းတော့ကမှလုံးဝမဖြစ်သင့်ဘူးလို့ပဲအန်တီထင်တယ်လေ။အန်ဒီယုံကြည်လဲယုံကြည်တယ်မဖြစ်လဲမဖြစ်စေခင်အယုတ်ဆိုးတွေပေါ့ကွယ်နော်ဟောဘုသောအန်တီကသတင်းစာရိုက်ပေါ်မှာဟာအန်တီတို့ထူထောင်နေတဲ့ဒီကျေမွန်သတင်းစာရိုက်ကြည့်ပေါ်မှာပဲနေလာပြီးတော့အားလုံးဟာလေးဟိုသတင်းသမားတွေဆိုရင်အားလုံးကိုစားခြင်းလိုပဲမိသားစုလိုပဲကိုသဘောထားလဲအခုလိုကြားလဲရတော့တော်တော်လေးအန်တီသိခိခိုက်တယ်နောက်ပြီးတော့ဒီခစ်ဒီလိုအခါမှာကိုကြည့်ဒီလည်းဘာမှဟုတ်တာလည်းမဟုတ်ဘူးဒီဟိုအစိုးရကြီးကိုကော်ပြီးတော့ဟိုကလုံနေတာလည်းမဟုတ်ဘူးဟိုဗါတယ်ဥမျိုးဝင်းကချက်တုံးကတောင်းမှာပဲသူတို့ရေးတာပဲလေတက်ကိုပြောတာဘာမှကြည့်ကြတာလည်းမဟုတ်ဘူးကွာတိုင်းပြည်ကြီးလည်းဒုက္ခဖြစ်သွားတာလည်းမဟုတ်ဘဲနဲ့အချင်းချင်းကိုဒီလိုလေးဟိုအမြင်မကျော်ဘူးလို့ထင်တာပဲနော်ဟိုဒါယူအန်တီကျဲလည်းမကျဘူးကျားရတယ်လည်းစိတ်မချမ်းသာဘူ
း11 Media Group သတင်းတော်တွေဖန်ကြီးခံရတဲ့ပတ်သက်လို့နေစည်းမချသတင်းတော်များအဖွဲ့ရဲ့ကြီးညာချက်မှာဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေရဆိုတဲ့မြန်မာနိုင်ငံမှာမိမိလုပ်ကြတဲ့သတင်းတော်တွေကိုဖန်ကြီးအရေးယူရဆိုတာလက်ခံနိုင်ရမရှိဘူးလို့ဖော်ပြထားပါတယ်အခုလိုမြန်မာနိုင်ငံမှာသတင်းမီဒီယာရဲ့ပေါ်အစိုးရဝင်ရောက်ဆွတ်ဖက်မှုမျိုးဟာတရားဥပဒေစိုးမိုးနဲ့ပိုပြီးအလံဝေးစီတဲ့လုပ်ရဖြစ်သလိုသတင်းလွတ်လပ်ခွင့်ကိုလည်းမလေးစားရောက်တယ်လို့ဖော်ပြထားပါတယ်။11 Media သတင်းသမားတွေကိုဖမ်းဆီးမှုဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိပါတဲ့လုပ်ရဖြစ်ပြီးဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့အစိုးရတွေရဲ့လုပ်ရမျိုးနဲ့ပိုပြီးနှီးစက်လာတယ်လို့နိုင်ငံတကာသတင်းမီဒီယာအဖွဲ့ကြီးဖြစ်တဲ့ International Press Institute IPI ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။